ဥရောပသမဂ္ဂနိုင်ငံတွေကြားကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ပတ်သက်ပြီးငွေကြေးထောက်ပံ့မှုဆန်ရပြည်လည်မှုမရနိုင်တဲ့ဖြစ်နေကြမှာပဲ။ဒီကာယောဂါဟာဤဥရောပသမဂ္ဂဆက်လက်ရှင်သန်ရေးအတွက်အန္တရာယ်ဖြစ်လာနေပြီလို့တန်တမန်တွေကရောလေလာတောင့်တသူတွေကပါပြောကြပါဗျ။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလက်ရှိဖြစ်ပွားနေတဲ့ဒီကာယောဂါဒဏ်ကပြန်ပြီးနလန်းထူစေဖို့အရေးပေါ်ရန်ပုံငွေဖြစ်နဲ့ဒေါ်လာ980တန်းလောက်ချထားပေးဖို့ EU ခေါင်းဆောင်တွေကြားယာယီသဘောတူညီချက်ရခဲ့တာပါ။ဒါဟာဒီကာယောဂါဒဏ်အဆိုးအဆုံးခံရတဲ့အဖွဲ့ဝင်နိုင်ငံတွေကိုချက်ချင်းအကူအညီပေးဖို့ဖြစ်ပါတယ်။ဒါပေမဲ့ဒီကာယောဂါကြောင့်စီးပွားရေးရပ်ခတ်မှုရှိနေတာကိုဘလို့ကင်တွင်မဲဆိုတာနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေကြားပြည်လည်မှုမရနိုင်တဲ့ဖြစ်နေပါတယ်။ဒါအပြင်လာမယ့်9နှစ်တာကာလအတွက် EU ရဲ့ဘတ်ဂျက်အသုံးစီပါဝင်ဒေါ်လာ1 trillion ကျော်စီးပွားရေးနှိုးထလောင်လုပ်ပေးမယ့်ရန်ပုံငွေနဲ့ပတ်သက်ပြီးလဲဥရောပခေါင်းဆောင်တွေကြားပြီးခဲ့တဲ့တင်းပတ်တွေတည်းမှာပဲဆွေးနွေးနေရတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိအရေးပေါ်အကူအညီဘယ်လောက်ချထားပေးမယ်ဆိုတာကလွဲပြီးတခြားကိစ္စရပ်တွေအတွက်သဘောတူညီချက်မရနိုင်သေးဘူးလို့လေ့လာသူတွေကပြောပါတယ်။